တရုတ်ဆိုရရဲ့ကျွန်းတော်နောက်ခံနဲ့ဟောင်ကောင်ကျွန်းကိုအုပ်ချုပ်နေပြီးနာမည်ပြတဲ့တရုတ်တွေထွက်နေတဲ့အမှုဆောင်ရရှိချုပ်ရာရုကဆင်ပြပြီးကိုပိုင်ခေါင်းဆောင်တွေကိုရွေးချယ်တင်မြှောက်ခွင့်ရရေးတောင်းဆိုပြီးဟောင်ကောင်ဒေသခံထောက်မောများစွာဆန္ဒပြခဲ့ကြပါတယ်။ဟောင်ကောင်ကျွန်းရဲ့အကြီးအကဲလျုံချွန်ရင်းရာရုကဆင်ပြဖို့တောင်းဆိုတဲ့ကြွေးကြော်သံတွေစိုင်းပုတ်တွေကိုကန်ဆောင်ပြီးနှစ်စန်းတရက်နေမှာချီတက်ဆန္ဒပြသူပေါင်းဟာ18,000လောက်ရှိတယ်လို့လည်းရဲတွေကပြောပါတယ်။ပြခဲ့တဲ့ဇူလန်လကဆက်လို့တာဝန်ယူအုပ်ချုပ်နေတဲ့လွန်ချုံရင်းဟာဆိုရင်မြန်မာရှက်ပတဲ့အတွက်ချက်ချက်တသက်နေထိုင်နေကြရတဲ့ဟောင်ကောင်မှာသူ့ကိုယ်ပိုင်ဇင်ခံအင်ခန်းတွေကိုတရားမဝင်ဆက်လုပ်ခဲ့တဲ့ကိစ္စလူသိရှင်ကြားဖြစ်ခဲ့ရရင်ငါဆက်လို့စန့်ကျင်ဝေဖန်မှုတွေခံနေရတာပါ။ဒီဇင်ဘာလထဲမှာတော့လည်းလွန်ချုံရင်းပေါ်အယုံကြည်မရှိဆိုတရားတင်သွင်းခဲ့ပေမဲ့တရုတ်ဆိုရလူလားသူဥပဒေယူအမှတ်တွေရဲ့ထောက်ခံမှုနဲ့ကြော်လွားနိုင်ခဲ့ပါတယ်။ဗြိတိန်နိုင်ငံလက်ထဲကနေ1998ခုနှစ်မှာတရုတ်နိုင်ငံကပြန်လည်လွှဲပြောင်းရယူခဲ့တဲ့ဟောင်ကောင်မှာအုပ်ချုပ်မဲ့သူတွေကိုတော့လက်တလောတရုတ်ဆွေးရကသာရွေးချယ်ခံထားနေတာဖြစ်ပြီးဟောင်ကောင်ကျွန်းသားတွေကိုယ်တိုင်ရွေးချယ်ခွင့်ကိုတော့2018ခုနှစ်ကျမှရရှိနိုင်ကြမှာဖြစ်ပါတယ်။